မန္တလေးတိုင်းအတွင်းရေလွှမ်းမှုမှုကြုံနေရတာကိုထိမ့်သိမ့်နိုင်ပြီဖြစ်ပေမဲ့ဒေသခံတပေါင်းအချို့ကတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။မန္တလေးတိုင်းအမရပူရာမြို့နယ်ရွှေခဲရေစုထုတ်စက်ယုံအနီးတာယိုးကျူပေါင်းမှုကြောင့် ERR မြို့ရှန်တက်လာတာကိုထိမ့်သိမ့်နိုင်ခဲ့ပေမဲ့အနီးနားကဒေသခံတပေါင်း2000လောက်ကိုတော့အရေးပေါ်ကယ်ဆယ်ရေးစခန်းတွေစီပြောင်းရွှေ့ပေးထားရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တာယိုးကျူပေါက်သွားတဲ့နေရာကိုတော့ယာယီပြင်ဆင်ထားပြီးပိုခိုင်းမအောင်စီစဉ်နေတယ်လို့လည်းမန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်က VOA ကိုပြောပါတယ
်။ယာယီတော့ယာယီပါပဲ။ယာယီမှပုံမူပြီးတော့လုံခြုံစိတ်ချအောင်ခိုင်ခန့်အောင်ကျွန်တော်တို့ဆောင်ရွက်တာဖြစ်ပါတယ်။စောလုံးဝင်ကြီးဌာနကလည်းရှိပိုင်နေရိုက်ဖို့လုပ်နေပါတယ်။မြို့တော်စီမင်းနဲ့ရင်းမြစ်ကတော့ကျွန်တော်တို့ဒီပေါ်မှာကြောက်တင်နဲ့ထပ်ဖြေတာတွေကြောက်တင်ပေါ်မှာသိတ်တွေနဲ့ပြန်မုံးမှန်နဲ့အသေးတွေပေါ်နဲ့ဂျီယိုတက်ဆိုင်ခင်းလိုက်တယ်။ခင်းပြီးတဲ့ဂျီယိုတက်ဆိုင်ပေါ်မှာသိတ်တွေနဲ့ပြန်ပြီးတော့ဖိတ်တယ်အဲ့တော့ခုနရေဝင်ရောက်မှုနည်းသွားအောင်လုပ်လိုက်တယ်အဲတစ်ဖက်ကလည်းဒီရေဝင်ထားတဲ့နိုင်ငံအင်းတွေရေကိုစီမင်သာရဲ့ပြဆုံးဆက်ကြီးရင်လည်းကျွန်တော်တို့ဆွဲထုတ်နေပါတယ
်တာယိုးချူပေါက်ရွာကနေအနီးနားကရွာတွေစီ ARR မြေရေဝင်ရောက်လာလို့ရက်ကွက်၃ခုနဲ့ရွာတွေရွာကဒေသခံ12000လောက်ကိုကယ်ဆယ်ရေးစခန်း19ခုမှာအရေးပေါ်ပြောင်းရွှေ့ပေးထားတာပါဒါတလုံးမှာတော့ဖျားဝင်တဲ့ဘုံကြီးကြောင်ဝင်တဲ့ကယာယီခုလုံနေတဲ့ရေဘေးတင်သူတွေအတွက်ထမင်းဟင်းအလှရှင်ရှိနေပေမဲ့လည်းတောက်တုံးရေအခက်ခဲရှိနေတယ်လို့ရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ထွန်းကပြောပါတယ
်။လောကတော့ကတော့မြေဝင်ရောက်မှုတော့နည်းတန်သွားပြီ။ဒါပေမဲ့ဒီကြေးပြတ်တော့ဘုရားပြန်ချိန်တိုင်းလာတော့ဆောင်။တို့ဒီမှာတော့တို့လူရှင်နေတဲ့လူဝင်ကြပါလေကျွန်တော်တို့။ဒီကတော့ရေခက်ခဲပါဘူး။တို့တို့ရေစမ်းတော့နည်းနည်းတိုးရပြချိုးပြ။
မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတော့တဘာဝဘီအန်ဒီရဲ့တုံ့ပြန်မှုအရေးပေါ်ရန်ပုံငွေတွေကလိုအပ်လို့တုံးဆွဲသွားမှာဖြစ်ကြောင်းမနေ့ကပဲပြောဆိုထားပါတယ်။အမျိုးသားတဘာဝဘီအန်ဒီရဲ့ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌဒုတိယသမ္မတဦးဟင်နရီဘန်တီယူနဲ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့ကတော့ဒီနေ့မနက်မှာပဲရေဘေးသင့်ဒေတာတွေကိုတွားရောက်ပြီးမြေရေဝင်ရောက်မှုတားဆီးထားတဲ့အခြေအနေနဲ့ပြင်ဆင်မှုတွေကိုကြည့်ရှုခဲ့ကြောင်းလည်းပြည်ချားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။